ပြည်ဝကျုံးမော်ကိုဖြတ်တန်းဝင်ရောက်ခဲ့တဲ့မုံတိုင်းငယ်အရှင်ကြောင့်ပဲခူးရိုင်းဒေသကြီးထဲမှာမနေ့ကနေအိမ်တွေပြိုကျဖြစ်စီခဲ့ပြီးကယ်ဆယ်ရေးနဲ့ကုန်ကြီး၆ပိုင်းလုပ်ငန်းတွေလုံနေတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။မုံတိုင်းအရှင်ကြောင့်မိုးတွေထပ်ရွာပြီးတော့ရေကြီးရေရှမ်းနာတွေဖြစ်ပေါ်နိုင်လာနိုင်တာကြောင့်လဲရှာဖွေကယ်ဆယ်ရေးတွေအသင့်ပြင်ထားတယ်လို့ဆိုပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းတင်ဆက်ထောက်ကိုထက်အောင်ခန့်ကတင်ပြပို့ထားပါတယ်။
ကပ္ပီပင်ရဲ့မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လေပြင်းနဲ့ရေဝန်းကနေမုန်တိုင်းငယ်ဖြစ်လို့ပြောင်းသွားပြီးအော်တိုဘန်21ရက်နေ့မှာမြဝကျုံမဒေသကိုဖြတ်တန်းဝင်ရောက်ခဲ့လို့မြန်မာနိုင်ငံအောက်ပိုင်းနေရာတချို့မှာမိုးတက်လေပင်ကျရောက်ခဲ့တာပါ။မနေ့ကပဲခူးတိုင်းကဝါမြို့နယ်အီအော်ဒီတိုင်းကင်းပြည်နယ်တွေမှာနေအိမ်ပြိုကျပျက်စီးတာတွေဖြစ်ခဲ့ပါတယ်။မုန်တိုင်းရှိရောက်ပဲခူးတိုင်းဒေသကြီးမှာနေအိမ်ထောင်ချီပျက်စီးခဲ့ပြီးဒီနေ့မှာတော့နေအိမ်ပျက်စီးတဲ့နေရာကိုလူမှုဝန်ထမ်းကယ်ဆယ်နဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကကူညီထောက်ပံ့ပေးနေပါတယ်။ကူညီထောက်ပံ့ရေးလုပ်ငန်းရှင်တွေကိုပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုရှင်းပြပါတယ်
။ကျွန်တော်ကမှဒီလိုဖြစ်တာကဒီနေ့တက်တဲ့ကြောင့်အိမ်အမိုးလေးညာနာရှိရယ်။အဲအသေးသေးကျန်ဖို့ပေါ့နော်။အသေးသေးအိမ်လေးတွေကျူလာတော့ရှိတာပေါ့နော်။အိမ်အသေးသေးသေးသေးကဟိုကောအများအချင်းတော့စက်ကင်မိုးလို့ခင်တာတော့မျိုးကြီးလည်းရှိရယ်လေ။အဲ့တော့အများအားဖြင့်တော့ပြူလာရီကတော့အိမ်ကြီးတွေကပြူလာပါတော့။ဒါဆိုအဒီအမိုးလန္တာတွေရှိရတယ်။ဒါဖြစ်လဲဆိုတော့ဒီအမိုးလန္တာတို့ဟိုဒီပြူလာလို့တက်ကိုကျွန်တော်တို့ထောက်ပံ့ရမယ်။လုံသားအတိုင်းကျွန်တော်တို့ထောက်ပံ့ခဲ့တာပါတော့။ထောက်ပံ့ခဲ့တယ်။ဟိုအားလုံးပေါင်းလိုက်တော့ခုနပြောသလိုများတော့များတယ်။များရဲ့ဆိုတော့ဟိုဒီမော်လန်အမိုးလန္တာတွေဒီအိမ်တိုင်းဟိုနေတဲ့တာပေါ့လို့မြည်တယ်ပေါ့။ဆိုတော့စုစုပေါင်းလိုက်တော့များတာပေါ့။များတော့ကျွန်တော်တို့ကတိမ်တစ်ခုမှမကြအောင်ကျွန်တော်ကနေပြီးတော့ stretch ချက်ပြီးတော့ကျွန်တော်တို့ထောက်ပံ့ခဲ့တာပါတော့။အဲ့ဒါကိုဆိုရင်ဒိမောင်း325ပြီးကြော်ရှိ
မှုန်တိုင်းဟာမြို့ဝချုံးမို့ကိုဖြတ်တန်းဝင်ရောက်ခဲ့ပြီးမဲ့ကပ္ပီပင်လယ်ပြင်မှာတော့လီဗီယာနဲ့ရေဝန်းဖြစ်ဆက်လုပ်တည်ရှိနေလို့မိုးလေဝသနဲ့ဇရဗီကညှဉ်းပန်းမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။အော်တိုဘာလကုန်ထိမိုးရွာသွန်းနိုင်ပြီးလက်ပြည်ဒီတက်ချင်ဖြစ်တဲ့အတွက်အနေမိုင်းနေရာတွေမှာရေကြီးရေရှမ်းနာတွေဖြစ်ပေါ်လာနိုင်ပါတယ်။ရေကြီးရေရှမ်းနာတွေနေအိမ်တွေကြားတာတွေရှိတဲ့အတွက်မြန်မာနိုင်ငံမိစ္ဆတပ်ဖွဲ့ကလည်းကယ်ဆယ်ရေးတူတင်ပြင်ဆောင်ရွက်နေပါတယ်။အဓိကမျိုးကြီးတွေဖြစ်တဲ့ရန်ကုန်မန္တလေးနေပြည်တော်တို့မှာတော့ရှောက်ဖွေကယ်ဆယ်ရေးအထူးတပ်ဖွဲ့ဝင်ဖွဲ့စည်းထားတယ်လို့မြန်မာနိုင်ငံမိသက်တပ်ဖွဲ့ဦးစီးဌာနဒုညုံမှုဦးဝင်းကအခုလိုပြောပါတယ
်။ဩကရင်တနင်္လာတေးရရန်ကုန်အေယာဝတီဘဟုဘုံ။အဲအဲ့ရဒီမှာကျွန်တော်တို့ရှောက်ဖွေကယ်ဆယ်ရေးတွေကျင်းနေပြည်ကြရတူကြီးအားလုံးအစင်းနဲ့ကျွန်တော်တို့စစ်မှန်လုပ်ထားပါတယ်။ရှောက်ဖွေကယ်ဆယ်ရေးအဖွဲ့မှဆိုရင်ကျွန်တော်တို့မြို့နယ်တိုင်းမှာတော့ကျွန်တော်တို့ကတမြို့နယ်ကိုကျွန်တော်တို့ရှောက်ဖွေကယ်ဆယ်ရေးအရာတန်ပြီးပေါင်းတက်စုတက်စုပေါ့35ယောက်အတူတည်းတော့35ယောက်မှာကျွန်တော်တို့ကဒီကုန်းလန်းဆိုရင်လည်းကျွန်တော်တို့ရှောက်ဖွေကယ်ဆယ်ရေးရင်ဒီတဲ့ရင်ရှိတယ်ကျွန်တော်တို့ရှောက်ဖွေကယ်ဆယ်ရေးရင်ရှိတယ်သူရေကြီးရိုက်နေနေရာလေးဆိုရင်လည်းကျွန်တော်တို့ကဟွာပေါ့နော်ဒီအဆော့ဖုတ်ကြီးပေါ့နော်ရှောက်ဖွေကယ်ဆယ်ရေးရည်ရှင်တွေနဲ့ကျွန်တော်တို့တောင်းရတဲ့ရှိပါတယ်နော်အဲရန်ကုန်တိုင်းမှာတော့ရန်ကုန်တိုင်းရဲ့မြို့တော်ရဲ့မန္တလေးရာမှာတော့သူကတော့ special ပေါ့နော်အထူးရှောက်ဖွေကယ်ဆယ်ရေးအထူးတပ်ဖွဲ့တခွေစီကြပြီ136ရောက်ဖွဲ့စည်းထားပါလေကမြို့နယ်တွေအပြင်တိုင်းတခွေဆိုပြီးအထူးတပ်ဖွဲ့ဆိုပြီးတော့ကျွန်တော်တို့တခွေတခွေ136ရောက်ကိုကျွန်တော်တို့အသင့်ဖွဲ့စည်းထားပါလေက
မိုးလူဝသနဲ့ဇရဗီဒာညင်ကြားမှုဦးစီးဌာနကဒီကနေ့နေ့လယ်ပိုင်းတရင်ထုတ်ပြန်ကြရပဲခူးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းတနင်္လာရီတိုင်းရှမ်းကယားကရင်မွန်ပြည်နယ်တို့မှာနေရာကျကျကနေနေရာစိတ်စိတ်မိုးရွာသွန်းနိုင်ပါတယ်ကဲုံနဲ့တခြားနယ်ကမ်းလှုပ်ပင်လယ်ပြင်တွေဟာမိုးတက်လေပင်ကြောင်းနိုင်ပြီးရေပြင်လေပင်လေဟာတနင်္လာ35မိုင်တိုက်ခတ်နိုင်တယ်လို့ကမ်းလှပင်လေပင်မှာလှိုင်းမြင့်9ပေကနေ10ပေကြီးမြင့်တက်နိုင်တယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ